ကျမ်းမာရေးနှင့်အားကစားဝန်ကြီးဌာနဇူလိုင်လ31ရက်နေ့အထိထုတ်ပြန်ခဲ့အရာမြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်သူစုစုပေါင်း 29,985 ယောက်နဲ့သေဆုံးသူက 9,334 ယောက်ရှိပြီဖြစ်ပါတယ်။မနေ့ကတည်းကထဲကူးစက်သူလူနာသစ်က 4,925 ယောက်ရှိပါတယ်။အမှန်တကယ်နေ့စဉ်ကူးစက်မှုနဲ့သေဆုံးမှုနှုန်းဟာဒီကပ်ပို့ပြီးတော့များနိုင်တယ်လို့လည်းကျန်းမာရေးပညာရှင်တွေကသုံးသပ်ပါတယ်။ကိုဗစ်ကူးစက်မှုနှုန်းကွင်းဆက်ဖြတ်တောက်နိုင်ရေးနိုင်ငံတွင်းဇူလိုင်လ18ရက်နေ့ကစဩဂုတ်လ1ရက်နေ့အထိရက်ရှိအစိုးရရုံးပိတ်ရက်တွေကိုနောက်ထပ်သတင်းတစ်ပတ်ထပ်တိုးပြီးတော့သတ်မှတ်လိုက်တယ်လို့ဒီကနေ့ကြေညာပါတယ်။ယောဂကူးစက်မှုနှုန်းကျဆင်းလာတာကြောင့်ယောဂကွင်းဆက်ဖြတ်နိုင်မှုအတွက်အခုလိုရုံးပိတ်ရက်ထပ်တိုးပြီးတော့သတ်မှတ်ကြောင်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒီကနေ့စစ်ကောင်စီအာဏာသိမ်းခဲ့တဲ့6လပြည့်မိန့်ခွန်းအတွင်းမှာပြောဆိုခဲ့ပါတယ်။တချိန်တည်းမှာပဲယောဂထိန်းချုပ်ဟန်တာရေးနေအိမ်တွင်နေထိုင်ရေး stay at home အစီအစဉ်မှာအကျုံးဝင်လာတဲ့မျိုးတွေက180မျိုးနဲ့ရှိပါတယ်။လက်ရှိမှာဆေးရုံသုံးအောက်ဆီဂျင်ဆေးဝါးနဲ့ဆေးပစ္စည်းတွေအလုံးအလောက်မရှိဘဲဆေးတွေကိုလည်းဈေးကြီးပေးပြီးတော့ဝယ်ယူနေကြရပြီးယောဂပုဂ္ဂိုလ်ခံထားရသူတွေကိုပြည်စုကုသရေးအပိုင်းမှာလည်းအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရပါတယ်ရှင်။